ရိန်ဂျာကောင်းဆောင်မိုဟစ်ဦးလာကိုတတ်ချက်ခဲ့သူတွေကိုအပူတပြင်းစုံစမ်းအရေးယူသွားမယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးကပြောလိုက်ပါတယ်။ခုလအထွေထွေအတွင်းမှုကြောင့်လည်းအမေရိကန်နိုင်ငံခြားရေးဝန်ကြီးအပါအဝင်နိုင်ငံတကာကောင်းဆောင်တွေကထိရောက်စွာစစ်ဆေးအရေးယူပေးဖို့ဘင်္ဂလားဒေ့ရှ်ကိုပြောအပ်ပြီးမှနိုင်ငံခြားရေးဝန်ကြီး AK Abdul Momen ကဒီမှုအတွက်ပထမဆုံးအခုလိုကတိပေးပြောဆိုလိုက်တာပါ။နိုင်ငံတကာမှာလူတည်များတဲ့ရိန်ဂျာတန်ဝိုင်းကောင်းဆောင်ဖြစ်သူအသက်50နီးပါးအရွယ်ဦးလာဟာဒီဘိုဒူနေ့ညကပဲဘင်္ဂလားဒေ့ရှ်နဲ့ဆက်ရှိကောက်ဆက်ပဇာဒုက္ခသည်စခန်းထဲမှာဘသူဘဝမဲမသိရသေးတဲ့သနသမားတွေကပြစ်ဒဏ်ခံခဲ့ရပါတယ်။နိုင်ငံခြားရေးဝန်ကြီးမိုမန်ကဒီတပ်ပြမှုမှာပါဝင်သူတွေကိုဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့အပူတပြင်းစုံစမ်းစစ်ဆေးရေးယူသွားမယ်ဘသူမှမလွတ်စေရဘူးလို့ဒီနေ့ကြေညာချက်ထုတ်ပြောလိုက်ပါတယ်။ဒါအပြင်ဦးလာအနေနဲ့ဒီမှာဒီကိုပြန်ကျင်ခဲ့တာမို့အကျိုးစီးပွားထိခိုက်မှာဆိုရင်ဟူကဒီတပ်ဖြတ်မှုမှာပါဝင်ပတ်သက်နေတယ်ဆိုပြီးတရားမျှတမှုကြရေးကျွလွန်သူတွေကိုမရရအောင်အရေးယူသွားမှာပါလို့သူကဆက်ပြောခဲ့ပါတယ်။2019ခုနှစ်ဩဂတ်လမှာမြန်မာစစ်တပ်နေနေမှုကြောင့်ရခိုင်ပြည်နယ်ကဒုက္ခသည်တိုင်းငန်းတွေနဲ့ချီထွက်ပြေးလာခဲ့ပြီးလူခွင့်ရေးမှတ်တမ်းစုဆောင်ဖို့ထူထောင်ခဲ့တဲ့ငြိမ်းချမ်းရေးနဲ့လူခွင့်ရေးဆိုင်ရာရခိုင်ရိုင်ဂျာအဖွဲ့ကိုကောင်းဆောင်သူဦးလာဟာအလဲလက်သဘောထားရှိပြီးအစိုးရသူတွေချိန်ချောက်တာခံခဲ့ရကြောင်းကိုလည်း Writers Today ဌာနကိုသူကိုယ်တိုင်ပြောခဲ့ပြုပါတယ်ခင်ဗျ